ရခိုင်ပြည်နယ်မြောက်ပိုင်းမှာရဲရင်စခန်းတချို့တိုက်ခိုက်ခံရတာကြောင့်စခန်းတချို့ကိုပြန်လည်ရုပ်သိမ်းတာနဲ့ရွှေ့ပြောင်းအားဖြင့်နေတာပြီးနဲ့တစ်ချိန်နဲ့မှာပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာအစိုးရတပ်စခန်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကစီမင်းတိုက်ခိုက်ခဲ့ပြီးလက်နက်ပစ္စည်းနဲ့စစ်တုံးမှန်းတချို့ဖမ်းဆီးခဲ့တယ်လို့ AA အဖွဲ့ကထုတ်ပြန်ထားပါတယ်စခန်းကြီးနဲ့ချင်းပြည်နယ်တွေဘက်မှာအေအေတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားအရှိန်မြင့်နေတဲ့တိုက်ပွဲအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်နေများသတင်းပေးပို့ထားပါရရှင်
။စခန်းကြီးနဲ့ကိုလူကျုံမြို့နယ်နဲ့ကြောက်ကော်မြို့နယ်ဆက်မှာဒီကနေ့မှလည်းမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကြောက်ကော်မြို့နယ်တန်ဆောက်ကြီးရွာတန်ကန်တော်တပားကမိန့်ပါတယ်။
ဒီနေ့တော့ငယ်နဲ့တိုက်တယ်ခင်ဗျာငယ်မရှိနဲ့တိုက်တယ်ဒီလမ်းကြီးတွေနဲ့ဒီနားငါးတုံးကိုတိုက်ရင်းကနေလမ်းကြီးနဲ့ထူတယ်ငယ်နဲ့လည်းဘုံကြီးတယ်ဒီနေ့ကတော့ဘုံတော့တယ်ဒီနေ့ကတော့ပြင်းမလာတော့မြင်တယ
်ကြောက်တော်မြို့နယ်ဆက်ဘုံတော်ချေးရွာတောင်လမ်းဆက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့လည်းမိတ်ကြပါတယ်တချိန်တည်းမှာပဲချင်းကြီးနယ်ပလက်ဝါမြို့နယ်တွင်ကတမတော်တိုက်ရင်း963အချီပြုတဲ့တပ်စခန်းကိုအေအေတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ကြီးစီအမြောင်များပါဝင်တမတော်စစ်တပ်ပန်း12ဦးကိုလက်ရဖမ်းဆီးရရှိခဲ့တယ်လို့အေအေကြံကြားရေးဌာနကလည်းမလ17ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ပလောဝမြို့နယ်ပြီးချောင်းပြည်ကပြန်ဆူရွာမှာစက္ကခငါတောက်ခံဂွားချီဆိုင်ခမရ963တပ်စခန်းကိုမလ9ရက်နေ့မှာအေအေဘက်ကတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုအခြေအနေကိုတော့စစ်တပ်နဲ့နှိစပ်တူရဲချောင်းဝဒေသခံတို့ကအခုလိုပြောပါတယ်
။ဒီလက်တင်တို့တဲတုံးကိုရဟတ်တင်တို့အေအေကဝင်ရောက်ဒီလိုသိမ်းဆီးလိုက်တယ်လို့သိရတယ်။မ963ပြင်းရင်နဲ့မလ9ပြင်းရင်လို့သိရတယ်။လည်းနေပြီးတော့အများအများရသွားတယ်လို့ပြီးရတယ်။ဘုံမအစင်းလောင်းတော်ကနောက်ဦးနဲ့ဒီဟာမိုးတော်ကကြက်ကြဲသွားတယ်လို့ပြီးရတယ်။ခင်တရားကောင်ကြီးကိုဟဲတာသူရောအိမ်ထုတ်သွားတယ်လို့ပြီးရတယ်။ရတန်းကျင်းတဲ့အိမ်ကတော့
လက်ရှိတိုက်ပွဲဖြစ်ပွားရတဲ့ကြမှာတမတော်ကအင်အားကြီးတင်ထားပြီးနေမည်ရှင်းလင်းရေးလှုပ်ဆောင်နေတယ်လို့လည်းအဆိုပါဒေသခံကပြောပါတယ်။ဒီတော်တွင်စောက်တော်ဒေသဘက်မှလည်းအေအေလက်နက်ကန်တပ်ဖွဲ့တွေကရဲစခန်းတွေကိုစီမင်းတိုက်ခိုက်လာပြီးနောက်ပိုင်းရဲတင်းစခန်းတချို့ကိုပြန်လည်ရုပ်သိမ်းတာတွေရှိလာတယ်လို့တောက်တော်ဒေသခံကိုကျော်လှညိကပြောပါရယ်
တောက်တော်မျိုးနေမှာဟိုတင်မရေကင်းဖို့အဲ့ဒီရေကင်းလို့ရုပ်ပြီးတော့အစီအစဉ်တွေကဒီတောက်တော်မျိုးမှာရေစခန်းခေါ်ဆောင်ဒီမင်းပြန်မျိုးတန်းမြောက်ရေတခြားရေကင်းစခန်းတွေကိုလည်းဒီမျိုးနေမှာပူပေါင်းလို့ခေါ်ရတာရှိတယ်လို့ဒီရုပ်တရုပ်စခန်းတိုက်ခိုက်ခံရနောက်အဲ့ဒီကိုဖြစ်တော့ဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုတမတော်သတင်းမှကြံကြားရေးဖွဲ့တွင်မှုနဲ့အနောက်ပိုင်းစစ်သနာချုပ်ပြောရေးဇူခွေရှိသူကိုအချိန်ချင်းဆက်တွယ်ပေမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူး။မလာကိုရနေ့ညနေပိုင်းကလည်းရခိုင်ပြည်နယ်ပုံလူစုမျိုးနဲ့ရုပ်တရုပ်ရဲစခန်းကိုရခိုင်တပ်ဖွဲ့အေအေဘက်ကတိုက်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်ကိုကြာဆုံးခဲ့ရတဲ့ကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအေကြားတိုက်ပွဲတွေအချိန်မြင့်ဖြစ်ပွားလာသလိုပလောဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြေးရွာကသထောင်နီးပါးစစ်ပေးတင်းချောင်နေရတဲ့အခြေအနေမှာရှိနေပါတယ်။ဒါကြောင့်မြို့နယ်တချို့ကရက်ကြီးအုပ်ချုပ်ရေးမှုတွေတာဝန်ကလည်းနှုတ်ဆက်သွားကြသလိုရဲကင်းစခန်းတချို့လည်းရုတ်သိမ်းခါရတဲ့အခြေအနေဖြစ်ပွားနေတာကြောင့်ဒေသခံတွေကလုံခြုံရေး၊သွားလာရေးနဲ့လူမှုရေးလုပ်ငန်းတချို့ရပ်ဆိုင်သွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။မြန်မာငြိမ်းချမ်းရေးကော်မရှင်နေနဲ့ NCA ပြည်မရနိုင်ကြသေးတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကန်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့ပြောဆိုနေပေမဲ့လည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတမ်းပလောင်တပ်ဖွဲ့ PNL မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ကိုကန့်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ